โอเคอุปสรรคยังครับเนี่ยอู้ดีนี่ตะเนี่ยมาปาลาเจอะอย่าสมมุติชินบ่ดิမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမကြီးอ่ะပြောထားတာဒီမြန်မာနိုင်ငံကအစိုးရသစ်ဟာတဲ့အပြည်ပြည်ဆိုင်ရာနဲ့ပေါ့လေစီးပွားရေးရဖြစ်စေတန်တမန်နည်းရဖြစ်စေဆက်ဆံမှုတွေတိုးချဲ့လုပ်ချင်တဲ့ဆန္ဒတွေအများကြီးရှိပါတယ်ဆိုပြီးပြောသွားတယ်ခင်ဗျာဆိုတော့ဒီကိစ္စပေါ်မှာဥပုသန်ကျောင်းအနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျာ
ကျန်းဖို့အစိုးရအနေနဲ့နော်နိုင်ငံတကာကအတိမတ်ပြီးခံနေတာနိုင်ငံတကာအဝိုးဝိုင်းနဲ့လူတော်တိုးချင်တာအဲ့ဒါကတော့အထူးဆန်းမဟုတ်ဘူးလို့ရှင်းတယ်နော်ဒါအောင်းဟောစရာလည်းမရှိဘူးလို့ဖြစ်ဒါသူတို့မှမဟုတ်ပါဘူးသူတို့အရင်အဆက်ဆက်နဝတာနာဖာလဲအဲ့လိုလူတော်တိုးချင်တာပဲဒါပေမဲ့သူတို့ကိုလုံးတဲ့အပြည့်နဲ့ကိုခန်းနေရတာအခုဟာအဲ့ဒါကိုအခုအခါကျမှဒါအထူးဆန်းသူတို့ကောင်းနေမှာပေါ်လာတဲ့ကြီးရဲ့ချက်မဟုတ်ပါဘူးဒါတခြားလူသူတို့ဒီအတွက်ပဲစူးစမ်းနေတာပါ
တရုတ်နေနဲ့ဘာများအကူအညီပေးနိုင်မလဲခင်ဗျာဒီကိစ္စကို
နာဖာကိုနိုင်ငံတကာကလက်ခံနိုင်ဘူးဆိုတဲ့ကိစ္စဟာနာဖာကိုယ်တိုင်လုံးဝမကိစ္စဖြစ်ပါတယ်နော်တီကိုလည်းမတက်နိုင်ဘူးဘယ်သူမှမတက်နိုင်ဘူးအဲ့တော့တီပြောတဲ့စကားကိုလည်းနာဖာနားမထောင်ပါဘူးအဲ့ဒါကိုကျွန်တော်တို့မမိဘူးလို့ပါတယ်တီရုပ်ဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အလုံးစုံတက်နိုင်နားထတာပဲဖြစ်မှာပါနားထတာတော့မှဟိုလူကြီးချင်းပြောတာဆိုတော့တိုက်ရိုက်ကြီးမပြောဘူးနဲ့လှက်ပတ်ပြီးနားထောင်ကောင်းအောင်ပြောရတဲ့ဟာကြီးလည်းအများကြီးအဲ့တော့နာဖာလည်းအာနာရတဲ့တတန်းရှိလာပြီတီရုပ်နဲ့သူတို့ဆက်ဆံလာတဲ့ကလာလေရှိတယ်တယောက်ကြောင့်တယောက်ကပြီးနေကြတာပါဇက်ကလေးနည်းနည်းဟလိုက်ရင်ဘာလို့ဆိုလို့ဆိုတော့တယောက်ကတယောက်ပြီးနေကြတာအဲ့တော့ဒါမျိုးတွေကိုသိပြီးတယောက်ကလည်းအပင်ပန်းခံပြီးပြောနေတော့မယ်ကျွန်တော်များများတော့မလို့အဖင်းတော့မပြောဘူးလို့ထင်တယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ပေါ့လေကြော်ပြောရမယ်ဆိုလို့ရှိရင်တရုတ်နိုင်ငံအနေနဲ့လည်းပဲတယောက်ရဲ့အကျိုးစီးပွားတွေနဲ့သူကမြန်မာနိုင်ငံနဲ့တော်ပတ်သက်မှုတွေကရှိနေတယ်ဆိုတော့ဒီလိုအနေထားမှာသူ့အနေနဲ့ပြောစရာရှိတာကိုပြောဖို့မှာတကယ်တမ်းအဖို့မွန်လည်းပြောမယ်လို့ရောထင်ပါလားခင်ဗျာ
ကျွန်တော်ကတိတ်မထင်ဘာကြတေးုပ်ဒီမှာလေသူပြဿနာနဲ့သူရှိနေတဲ့ခါကျတော့သူကသူများတွေလိုက်ပြီးတော့အဲ့လိုပြောနေရမျိုးမလုံးလေဘူးလို့ပဲကျွန်တော်အဲ့လိုနားလည်မိတယ်သူတို့အစင်လာမှလည်းအရင်တော့လည်းဒါမျိုးတွေဗမာနိုင်ငံမှာမဟုတ်တခြားနိုင်ငံတွေသူတို့နဲ့ရင်းနှီးတဲ့နိုင်ငံတွေပေါ်လာတယ်ဟိုတက်တက်ကြွကြွနဲ့ဒီဟာတွေအတွက်ဒီလိုကိစ္စမျိုးတွေလုံးပတ်နေပါဝင်လို့ကျွန်တော်မကြဘူ
းအနောက်တစ်ခုကတော့ဒီပေါ့ခုနပြောသလိုပဲပေါ့လေဒီတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကမြန်မာနိုင်ငံမှာရှိနေတယ်လို့ပဲပေါ့လေအင်းကြီးချင်းနိုင်ငံတခုတည်းဖြစ်နေတယ်ဆိုတော့အဲ့တော့တရုတ်နေနဲ့ဟာအခုတက်လာတဲ့အစိုးရအသစ်ပေါ်မှာအင်းကြီးချင်းကောင်မိတ်ဆွေကောင်အနေနဲ့ပေါ့ပြောမယ်ဆိုမယ့်အနေထားမျိုးကျွန်တော်မိတာပါခင်ဗျာ
တရုတ်ဟာဗမာပြည်မှာဘယ်သူတက်နေတက်နေတက်အောင်ပေါက်ပါပဲသူတို့အဲ့ဒီ policy ကိုဗမာပြည်ပေါ်မှာနေမဟုတ်တခြားနိုင်ငံတွေပေါ်မှာလည်းအဲ့လိုပဲထားတာပဲလက်ရှိအာဏာရအစိုးရနဲ့ပဲသူတို့ဆက်ဆံနေတဲ့ဟာဒီကထားပြီးလုပ်ရကြတယ်ဟာအဲ့တော့ဟိုသူ့ကိုကျိုးအကျိုးရှိဖို့တဲ့ဘယ်တိုင်းပြီမှာဘယ်နိုင်ငံရေးအင်အားစုဘက်ကပါလိုက်မယ်ဆိုတာမျိုးအခုမရှိတော့ဘူးလို့ကျွန်တော်သဘောပေါက်ပါတယ
်ဟုတ်ကဲ့အခုပေါ့လေအခုဦးသိန်းစရံခင်းစင်မှာဆိုလို့ရှိရင်ပေါ့လေမြန်မာပြည်မှာအဓိကအခုပြဿနာတက်နေတာဒီပေါ့နေဆက်မှာရှိတဲ့တိုင်းရင်းသားအရေးပေါ့လေညဉ့်ညမ်းအထူးသဖြင့်ပေါ့ညဉ့်ညမ်းယူထားတဲ့တိုင်းရင်းသားတွေနဲ့ပတ်သက်တဲ့ပြဿနာလေးတွေရှိနေပေါ့လေဆိုတော့အဲ့ဒီပြဿနာတွေနဲ့ပတ်သက်ပြီးတော့ဒီတင်ပြဆွေးနွေးဖို့ရှိတာတရုတ်ဘက်ကရောဘယ်လိုသဘောထားမယ်လို့မြင်ပါလဲခင်ဗျ
တရုတ်ဘက်ကဘယ်လိုသဘောထားမယ်ဆိုတော့အတိအကျတော့ကျွန်တော်တို့ပြောတာကိုခက်တယ်သူများတိုင်းပြီဆိုဒါပေမဲ့တရုတ်ပြည်ကတေချာတာကတော့သူ့နိုင်ငံပတ်ဝန်းကျင်မှာစစ်ဖြစ်လာမှသူသိကြောက်တယ်။ဘာကြောင့်လဲလို့ဆိုတော့အခုအချိန်ကြီးကျွန်တော်တို့ဒီမှာတရုတ်ပြည်ထဲမှာနေတော့တွေ့နေရတဲ့ဒီကူကန်ကအရေးခင်ဖြစ်လိုက်တဲ့အတွေ့တော့အခုဒီတရုတ်ပြည်ထဲမှာကူကန်ကကူးဝင်လာတဲ့ refugee တွေအများကြီးရှိနေရဆိုတဲ့အကြောင်းအဲ့ဒါမျိုးသူလှစ်တနည်းမဟုတ်တနည်းနဲ့ပြန်ပြန်ပေါ်ပြနေတွေ့ရတယ်။နောက်ပြီးကြတော့ဒီကလူတွေကလည်းနေရမှာအာနာရှိနေတဲ့ရဲပဲဖြစ်စေထောင်တိုင်းကြီးပဲဖြစ်စေအဲ့လိုဌာနတွေကလည်းဒီကိစ္စကိုတစ်ဖက်မှာပြောနေတယ်သူတို့ထဲဝင်လာမှာစိုးပါလေဆိုတဲ့အားမျိုးအဲ့ဒီတော့ပဲသူတို့အဓိကဟိုလုံးပန်းတားဆီးနေကြတာပဲအဲ့တော့အဲ့လိုဟာမျိုးချောင်းကျစ်နိုင်ဖို့အတွက်သူတို့ဒါကတော့နီးနာအမြဲရှာနေလိမ့်မယ်ကျွန်တော်ထင်ပါတယ်
ဒီအနေထားပေါ်မှာပေါ့သုံးသက်ကြည့်မယ်ဆိုလို့ရှိရင်ပေါ့လေတရုတ်အနေနဲ့ကဒီမြန်မာနိုင်ငံမှာပေါ့လေတိုင်းရင်းသားနဲ့ပြဿနာဖြစ်မဲ့အရေးပေါ့ပြည်တွင်းစစ်ဖြစ်မဲ့အရေးကိုတက်နိုင်တော့တားဆီးမယ်လို့ရောသုံးသက်နိုင်ပါလားခင်ဗျအ
ဲ့ဒီဟာကတော့တရုတ်ဟာဘယ်လိုပြောမလဲအကျိုးစီးပွားရင်းတိုက်ပြည်ဒီပြည်နဲ့တပြည်ဆိုတာအကျိုးစီးပွားရင်းတိုက်ဆိုင်တဲ့အခါကြီးလည်းရှိမတိုက်ဆိုင်တဲ့အခါကြီးလည်းရှိအဲ့လိုပဲဖြစ်တတ်တယ်လို့ထင်ပါတယ်အဲ့တော့အခုဟာကတော့ဟိုတိုက်ဆိုင်နေတော့ကောင်းတဲ့ဘက်ကသွားတိုက်ဆိုင်နေတယ်အဲ့လိုပဲပြောလို့ရမယ်ထင်ပါတယ်တခါလေလည်းအကျိုးစီးပွားရင်းပြည်ဘက်ကဖြစ်တဲ့အခါကြီးရှိတတ်ပါတယ်
ကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြရတဲ့အတွက်ကြောင့်
ဟုတ်ကဲ့ဟုတ်ကဲ့ပေါ့